Rohingya ri po myama aso ya ye kain twe saung ye pon ha khwe cha sat san ne pon myo phit ni chaung yan hi li ga pyo cha lai ba de Bangladesh ne sat ka Rohingya dukkha the sakhan rwe ko 4 yet cha twa yauk le la ga de khee sin atwin twe shi ga de nyin pan nait sat khan ya mu ri ha tu tin tha da de po bi so ywa ni de lo yan hi li ga pyo de chaung February la 28 ye ni ga thauk pyan ne OACHR ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အပြည့်စုံကိုဆက်ပြီးနားဆင်ပါရှင်။ရခိုင်ပြည်နယ်တွင်းမှာရှိနေတဲ့ Rohingya တွေအပေါ်မြန်မာအစိုးရရဲ့ပြုမှုဆောင်ရွက်ခဲ့မှုတွေနဲ့ဆက်လက်ဆောင်ရွက်နေပုံတွေဟာ Rohingya တွေကိုခွဲခြားဆက်ဆံတဲ့ပုံမျိုးဖြစ်နေတာကြောင့်သူတို့ဘဝရပ်တည်ဖို့အတွက်အခက်အခဲတွေအများကြီးရှိနေတယ်လို့ရဟင်းလီကပြောကြားခဲ့ပါတယ်။ခွဲခြားဆက်ဆံမှုတွေကိုအမြန်ဆုံးရပ်ဖို့မြန်မာအစိုးရကိုရဟင်းလီကတောင်းဆိုတဲ့အကြောင်းတနင်္လာနေ့ကထုတ်ပြန်တဲ့ OACHR ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါနဲ့ပတ်သက်လို့နယူးယောက် OACHR ရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်ဒိုရီယန်လကောမ်ကအခုလိုပြောပါတယ်
။ The Special Rapporteur Yangli Hili is urging the government of Myanmar to immediately cease the discrimination.
ဒီကနေ့မြောက်ပိုင်းမွတ်စလင်အတိုင်းဝိုင်းရင်ဆိုင်နေရတဲ့ခွဲခြားဆက်ဆံမှုတွေချက်ချင်းရပ်ဆိုင်ဖို့နောက်ထပ်ကြီးမားတဲ့လူခွင့်ရေးချိုးဖောက်မှုတွေထပ်ပြီးမဖြစ်အောင်အကာအကွယ်ပေးရေးချက်ချင်းဆောင်ရွက်ဖို့နဲ့ဒီချိုးဖောက်မှုတွေဖြစ်ပေါ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကိုလွတ်လပ်ပြီးတမကြတဲ့စုံစမ်းရေးအဖွဲ့တွေနဲ့ချက်ချင်းစုံစမ်းဖို့လူခွင့်ရေးအထူးကိုယ်စားလှယ်ရဟင်းလီကမြန်မာအစိုးရကိုတိုက်တွန်းပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဒါကာနဲ့နယ်စပ်ကကောက်ဆက်ဘဇားမြို့တွေကိုသွားခဲ့တဲ့၄ရက်ကြာခီးစဉ်အတွင်းရိုဟင်ဂျာဒုက္ခသည်စခန်းတွေကိုရဟင်းလီသွားရောက်ကြည့်ရှုခဲ့ပါတယ်ကိုယ်တိုင်ခံစားခဲ့ရတဲ့ဒုက္ခတွေမိသားစုတွေနဲ့မျက်မြင်သက်သေတွေ့ရှိသူတွေနဲ့တွေ့ဆုံမေးမြန်းမှုတွေအရလုံခြုံရေးတပ်တွေရဲ့အကြမ်းဖက်မှုအတိုင်းအတာဟာမူလကသူခန့်မှန်းထားတာတဲ့ပိုပြီးဆိုးရွားနေတယ်လို့ခီးစဉ်အပြီးမှာရန်ဟီလီကပြောပါရယ်ဒုက္ခတွေစခန်းတွေမှာသူတွေ့ဆုံခဲ့တဲ့ရိုဟင်ဂျာတွေဟာအောက်တိုဘာလ9ရက်နေ့နောက်ပိုင်းနယ်မြေရှင်းလင်းရေးကြောင့်ထွက်ပြေးလာကြသူတွေဖြစ်ပြီးသူတို့ဆွဆွဲပြောဆိုချက်တွေကိုရဟင်းလီကြားခဲ့ရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ဒိုရီယန်လကောမ်ကအခုလိုပြောပါတယ်
The experts also reported that several allegations of horrific attacks including the slitting of some people's
ဒီတွေ့ဆုံမှုတွေအရလူတချို့ရဲ့လက်လိခံရတာတင်းနှက်တင်နဲ့ထင်ရမြင်ရပစ်ခတ်တာလူတွေကိုအိမ်ထဲမှာကြိုးတုပ်ပြီးအိမ်တွေကိုမိရှို့ပစ်တာမွေးကင်းစကလေးတွေကိုမိဘုံနဲ့ထက်ပစ်တာတွေအပြင်မျိုးသမီးတွေကိုအတင်းအဓမ္မပြုကျင်တာနဲ့တခြားလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုကြောက်မဲ့ဖွယ်ကျူးလွန်ခဲ့တယ်လို့သူမေးမြန်းခွင့်ရခဲ့သူတွေကပြောကြားခဲ့ကြတဲ့အကြောင်းကုလသမဂ္ဂအထူးကိုယ်စားလှယ်ကပြောပြပါတယ
်အခုလိုရိုဟင်ဂျာတွေတွေ့ကြုံခံစားရတဲ့နှင်းပန်းနှိပ်စက်မှုတွေနဲ့ပတ်သက်ပြီးရန်ဟီလီကမြန်မာအစိုးရကိုတောင်းဆိုလိုက်တာနဲ့ပတ်သက်လို့လည်းပြောခွင့်ရပုဂ္ဂိုလ်ကအခုလိုဆက်ပြောပါတယ
် The Special Rapporteur Mrs. Yangli Hili is currently calling for urgent
ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေခံစားနေရတဲ့ဒုက္ခတွေအဆုံးသတ်ရေးမြန်မာအစိုးရအနေနဲ့အရေးတကြီးတာဝန်ယူဆောင်ရွက်ပေးဖို့ရန်ဟီလီကတောင်းဆိုထားပါတယ်
ရခိုင်ပြည်နယ်အရေးဆွဆွဲချက်တွေနဲ့ပတ်သက်ပြီးမြန်မာအစိုးရဘက်ကလည်းအကောင်းဆုံးဖြေရှင်းနိုင်အောင်စ조사နေကြောင်းရခိုင်ပြည်နယ်မောင်းတော်ဒေတာစုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်ဦးအောင်ကြည်ကပြောပါတယ
်။ဒီအခြေအနေတွေကိုကျွန်တော်ကပြုပြင်ဖို့လုပ်နေတယ်တကယ်တမ်းပြောရမယ်ဆိုရင်မြန်မာနိုင်ငံရဲ့မူဝါဒအနေနဲ့ဆိုရင်ဒီအခြေအနေကအလားချိုးရင်းမှုလေးတွေရှိခဲ့တာလေးတွေကိုဘယ်လိုအကောင်းဆုံးနည်းနဲ့ထိန်းချုပ်ပြုပြင်မလဲ။အလားနိုင်ငံကစံနှုန်းသားနဲ့လည်းစီပြောအဆက်အောင်အလားကိုယ်နေသက်ဒေတာလုံခြုံရေးရောအလားတခြားအခွင့်အရေးတွေရောကျွန်တော်တို့အလားကိုယ်နိုင်ငံသားတွေတိုင်းသားတွေရဲ့အခွင့်အရေးတွေရောအလားကာကွယ်ဆောင်ရှောက်နိုင်အောင်ဘလူးနီလန်းမျိုးတွေနဲ့အကောင်းဆုံးဖြစ်အောင်လုပ်မလဲဆိုတဲ့ပူပါလာတယ်ကျွန်တော်တို့ရေးဆွဲနေတဲ့အချိန်ကာလဖြစ်ပါတ
ယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရဟီလီဟာအခုဘင်္ဂလားဒေ့ရှ်ခီးစဉ်တွေ့ရှိချက်တွေနဲ့ဇန်နဝါရီလကမြန်မာနိုင်ငံကို12ရက်ကြာသွားခဲ့တဲ့ခီးစဉ်အတွင်းတွေ့ရှိချက်တွေကိုဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့ကုလသမဂ္ဂလူခွင့်ရေးညီလာခံမှာမတ်လ13ရက်နေ့မှာအစီရင်ခံစာတင်သွင်းမှာဖြစ်ပါတယ်ရှင်